မေရောသားတော်တန်ရှင်သောဝိညာဉ်တော်၏နာမတော်မြတ်နှင့်အာမင်ချစ်လာစွာသောညီကိုမောင်နှမပေါ်လို့ဇန်နဝါရီလ2ရက်နေ့2019ခုဖြစ်ရင်ဗုဒ္ဓဟူးနေ့ဖြစ်တယ်လို့စိန်ဘာဇီလီယာပွဲနေ့ဖြစ်ပါတယ်လို့ကျမ်းချက်အနေနဲ့ကတော့တန်ယောဟန်ခရင်တိခန်းငယ်19ကနေ28အထိကိုဖတ်ကြားထောက်ရှုဖို့ပြောထားပါတယ်ကျွန်တော်တို့ကတန်ယောဟန်ခရင်တိခန်းငယ်19ကနေ28ကိုထောက်ရှုကြပါစို့ဤသက်သေခံချက်မှာဂျူးလူမျိုးကသင်သည်မည်သူဖြစ်သည်ဟုသူ့ကိုမေးမြန်းစေခြင်းဟာဂျေရုရှလင်မြို့မှာယဟန်များနှင့်လေဝီမျိုးနယ်များကိုဆေလွတ်သောအခါယောဟန်ဖော်ပြခြင်းဖြစ်ယောဟန်သည်ထိမ်ဝဲခြင်းမရှိဘဲမိမိသည်ခရစ်တော်မဟုတ်ဟုအတိလင်းဝန်ခံလေထိုသူတို့ကလည်းဤသို့ဝန်ဆိုလျင်သင်သည်အေလိယဖြစ်သောဟုမေးမြန်းကြသောသူကငါမဟုတ်ဟုပြန်ဖြေလေသူတို့ကသင်သည်ပရောဖက်ဖြစ်သောဟုမေးမြန်းကြလျင်ငါမဟုတ်ဟုပြန်ပြောလေသူတို့ကလည်းသင်သည်မိသူဖြစ်သည်ငါတို့ကိုစေလွတ်တော်သူတို့အားငါတို့ပြောပြနိုင်ရန်သင်မိသူဖြစ်ကြောင်းသင်ကိုယ်တိုင်ပြောပြပါလောဟုဆိုကြ၏ထိုအခါသူကငါသည်ပရောဖက်ဣဇာအီးယာဟောထားခဲ့သည့်အတိုင်းဖျားသခင်၏လမ်းတော်ကိုဖြောင့်တန်းစေကြလောဟုတော်ကံတရား၌ကြွေးကြော်သောသူ၏အတန်ဖြစ်သည်ဟုဆို၏ထို့သောမင်းများယံဆေလုချင်းခံရသောသူတို့တွင်ဖာရိစီများလည်းပါဝင်ကြ၏သူတို့ကလည်းသင်သည်ခရစ်တော်လည်းမဟုတ်အေလိယလည်းမဟုတ်ပရောဖက်လည်းမဟုတ်ပါလင်အဘယ်ကြောင့်ဆေးကြောခြင်းကိုပေးသနည်းဟုမေးကြ၏ယောဟန်ကသူတို့အားပြန်ဖြေသည်မှာငါသည်ရေဖြင့်ဆေးကြော၏သင်တို့လည်း၌မူကားသင်တို့မသိသောသူတူရှိထိုသူသည်ငါနောက်မှကြွလာသူဖြစ်တော်လဲသူ၏ခြင်းနှင်းတော်ကြိုးကိုမျှဖြည့်ခြင်းကမထိုက်တန်ပါဟုဆို၏ဤကြောင့်ရာများသည်ယောဟန်ကဆေးကြောခြင်းပြည်နေသောဂျော်ဒန်မြစ်တစ်ဖက်ကမ်းဘေသနိယွာတွင်ဖြစ်ပျက်ခဲ့လေသည်ဤသည်ကယေရှုသခင်မွန်မြတ်သောဧဝံဂေလိတရားတော်ဖြစ်သည်ချလာစွာသောညီကိုမောင်နှမပေါ်တို့သင်ဘယ်သူလဲမင်းဘယ်သူလဲပေါ့လေဒီမေခွန်းဟာလူတယောက်စီမိမိကိုယ်ကိုမကြာခဏမေးပြတဲ့နောက်မှန်မှန်ကန်ကန်အဖြစ်ပေးနိုင်ဖို့အင်မတန်မှအရေးကြီးတဲ့မေခွန်းတစ်ခုဖြစ်ပါလေငါဘယ်သူလဲဆိုတဲ့မေခွန်းနဲ့အတူငါအလုတ်ကလည်းဘာလဲဆိုတာလည်းဆက်မေးကြရမှာဖြစ်ပါလေငါလုတ်ကဘာလဲဆိုတဲ့မေးခွန်းနဲ့အတူငါလုတ်ကငါလုတ်သလားလုတ်ဖို့ပြက်ကွက်သလားဘာကြောင့်လဲဆက်တဲ့မေးခွန်းတွေကိုဘာဇက်တိုက်မေးပြတဲ့နောက်ဖြေကြရမှာဖြစ်ပါတယ်နောက်ဆုံးမှာတော့တန်ဋိဌံချရမယ်အချိန်ဖြစ်ပါတယ်ဖျားထံလိုတဲ့ဆုတောင်းကိုဆုတောင်းချက်ကိုလည်းပဲဆုတောင်းကြရမှာဖြစ်ပါတယ်အဲ့လိုလုတ်ဖို့အတွက်နေ့စဉ်နိုင်ဝဲတနာရီချိန်ပြရမှာဖြစ်ပါတယ်အကောင်းဆုံးကတော့မနေ့တစ်ချိန်အေယာဝင်ကနေ့တစ်ချိန်လှုပ်ဖို့ကျွန်တော်အနေနဲ့အကြံပြုချင်ပါတယ်ဓမ္မတစ်နေ့တစ်တနေ့တိုးတက်လာပြတဲ့နောက်လောကမှာကြာကြာနေရသလောက်ဆိုတာကတော့နေရတဲ့အချိန်အတိုင်းတာရှိသလောက်ပေါ့လေဘဝဟာတိုးတက်မှုဖြစ်နေမှာဖြစ်ပါတယ်ဒီချက်ကိုတော်ဒီယဟန်ရှင်လူအားလုံးဒီနှစ်သစ်မှာနော်노โซတိုက်တွန်းခြင်းနဲ့အချက်တစ်ချက်လည်းပဲဖြစ်ပါတယ်လို့ဂျူးလူမျိုးတွေဟာဖြင့်သူတို့ကိုကဲတင်ဖို့အတွက်ကဲတင်ရှင်ကိုမျောနေကြတဲ့အချိန်ကာလဖြစ်ပါတယ်သို့တော်လည်းပဲသူတို့မျောနေတဲ့ကဲတင်ပုံကဲတင်နှင်းနဲ့ကဲတင်ရှင်ကဘယ်လိုလဲဆိုတော့ကသူတို့ကရောမအုပ်ချုပ်မှုအောက်မှာနေရတဲ့အတွက်ကြောင့်ဒီရောမအုပ်ချုပ်မှုအောက်ကနေပြည်တဲ့နောက်ကဲတင်မဲ့သူကိုသူတို့မျောနေတဲ့အချိန်ကာလဖြစ်ပါတယ်။ဒါသူတို့ရဲ့လိုလားချက်နဲ့မျောလင့်ချက်တစ်ခုဖြစ်ပါတယ်။သခင်စုကြွလာတဲ့ပုံစံကသူတို့မျောလင့်ထားတဲ့ဘောင်ကိုကျော်လွန်ပြီးသူတို့မဟုတ်သ ူတို့မျောလင့်စောင့်စားနေတဲ့ပုံစံမပေါ်တဲ့အခါကျတော့သူတို့တွေဟာတချို့တွေဟာပေါ့လေလက်မခံကြတဲ့ပိုင်းလေးတွေရှိတယ်ကားတို့မျောလင့်ထားတာတမျိုးပေါ့သူရဲ့ကြွလာတဲ့ condition ပုံစံတမျိုးပေါ့အစဖြင့်အဲ့လိုအတွေးရဒီတမျိုးဖြစ်သွားတဲ့အခါကျတော့သခင်စုကိုလက်မခံကြတဲ့ပိုင်းတွေလည်းရှိတတ်တာလို့တွေ့ရတယ်တကယ်တော့သခင်စုကသူတို့ကိုရောမအုပ်ချုပ်မှုအောက်ကကယ်တင်တာတဲ့လူအလုံးကိုအလုံးသောအုပ်ချုပ်မှုအောက်ကနေကယ်ချုပ်ဖို့အတွက်ကိုကြွလာတယ်ဆိုတာသူတို့မရေမိခဲ့ကြဘူးမသိခဲ့ကြပါဘူးသခင်စုကြွလာတာဟာဂျူးလူမျိုးတွေရောမအုပ်ချုပ်မှုအောက်ကနေလွတ်မြောက်အောင်လုပ်ပေးဖို့ပဲမဟုတ်ဘဲနဲ့လူသားအလုံးဒီအပြစ်ကနေလွတ်မြောက်ဖို့အတွက်ဖြစ်ပါတယ်လူတွေအဓိကဒုက္ခပေးတာပါလေလူတွေကိုအဓိကပူလောင်မှုတွေဒုက္ခတွေဒုက္ခတွေပေးတာမတရားမှုတွေပေးတာဆက်သဖြင့်ချုံနှောင်မှုတွေကိုပြုတာပါလေမတရားမှုတွေဖြစ်ပေါ်စေတာပါလေအပြစ်ကြောင့်ပဲဖြစ်ပါလေအပြစ်တွေလွန်မိုးတဲ့အခါကျတော့ပျော်ရွှင်မှုတွေမရှိတော့နော်အပြစ်တွေလွန်မိုးတဲ့အခါကျတော့လောဘတွေဒေါသတွေမောဟတွေမာမာနတွေဆက်သဖြင့်ဒါတွေဟာဒိဋ္ဌိဒဏ္ဍာရီပါလာတဲ့အခါကျတော့တခြားတခြားသောဒီအနိဋ္ဌာယုံတွေသို့ဒီမဟုတ်အခက်ခဲတွေဟာတချိန်ဒီပါလာတယ်ဒါကြောင့်အရင်အမြင့်ဖြစ်တဲ့အပြစ်ကိုဖြုတ်ပလိုက်လို့ရှင်ချုပ်ပလိုက်လို့ရှင်အာလုံးတော့ရာပြည့်လဲသွားမှဖြစ်ဒီအတွက်ကြောင့်သခင်ဆူကြွလာတာဟာလူတစ်မျိုးရဲ့အတွက်နဲ့အုပ်ချုပ်မှုတစ်ခုတည်းအောက်မှာလွတ်မြောက်ဖို့မဟုတ်ဘူးလူအာလုံးနဲ့အုပ်ချုပ်မှုရဲ့အဓိကဖြစ်တဲ့ဒီအပြစ်ကနေလွတ်မြောက်ကယ်တင်ဖို့အတွက်ဖြစ်ပါတယ်အပြစ်ကနေလွတ်မြောက်ပြီဆိုလို့ရှင်ချုပ်နှောင်မှုအာလုံးကနေလွတ်မြောက်သွားပါပြီဒါလည်းပဲနည်းနည်းလေးနဲ့ပါတယ်စဉ်းစားစရာကောင်းပါတယ်ချုံတော်မှုအားလုံးထဲမှာလွတ်လပ်ပျော်ရွှင်စွာနေလို့ရပါပြီအပြစ်ကင်းသွားလို့ရှင်ဒါကြောင့်အပြစ်ကနေကယ်ချုပ်ဖို့အတွက်သားတော်ဖျားဟာဖြင့်ဒီလူဖြစ်ကိုဆင်းယူလာခြင်းပဲဖြစ်ပါလေဘယ်တင်ဘယ်သူလဲဆိုတဲ့မေးခွန်းကိုတန်ယောဟန်ဘယ်လိုဖြေပါသလဲတန်ယောဟန်ဟာငါဟာကယ်တင်ရှင်သားတော်ဖျားယေရှုကြွလာမယ့်လမ်းကိုပြင်ဆင်ဖို့အတွက်ရောက်လာတဲ့သူဖြစ်ပါတယ်သူရဲ့ခြေနှင်းတော်ကြိုးကိုတောင်းမှပဲဖြစ်ဖို့ကငါထိုက်တန်တဲ့သူမဟုတ်ပါဘူး။ငါဟာတောကန်ထဲမှာကြွေးကြော်နေတဲ့လူတစ်ယောက်ပါ။ငါဘာတွေကြွေးကြော်တယ်လဲဆိုတော့ကဖျားသခင်ရဲ့လမ်းကြောင်းကိုလမ်းတော်ကိုဖြောင့်တန်းအောင်လှုပ်ကြပါ။လို့ဆိုတိုက်တွန်းတဲ့အသံဖြစ်ပါတယ်။ဒီလူကိုလှုပ်ဖို့အတွက်တိုက်တွန်းနေတဲ့သူဖြစ်ပါတယ်။အပြစ်တွေနဲ့ပြစ်ဝနေတဲ့ခွက်ဖလားကိုနောင်တယူခြင်းအပြစ်ဒဏ်ဆက်ဖြစ်ခြင်းနဲ့ဒီစေကျော်ခန်းချောင်းအောင်စေကျော်တုတ်တင်ပြီးတော့ဟာဝိညာဉ်တော်ကျေးဇူးတော်နဲ့ပြေဝလာအောင်ဖြစ်ပေးဖို့လာရောက်နိုးစော်တဲ့သူဟာတန်ယောဟန်ပဲဖြစ်ပါလေလို့သခင်စုတည်သာလင်ကယ်တင်ရှင်ဖြစ်ပါတယ်သခင်စုဟာလူတိုင်းရဲ့ဘဝထဲနှလုံးသားထဲမှာနေနိုင်အောင်လူသားတွေမိမိတို့ရဲ့နှလုံးသားနဲ့ဘဝကိုတဲ့တော်လျှောက်ပါတဲ့အနေအထားဖြစ်အောင်ပြင်ဆင်ကြဖို့ ਨੇ ကိုရောတင့်စီကိုလာမဲ့လမ်းမှာအနောက်ရှေ့ဟန်တာမရှိအောင်လမ်းကိုလည်းပြင်ဆင်ဖို့အတွက်တန်ယောဟန်ကြွေးကြော်လိုက်တာကိုအထဆင့်ပြီးတော့နောက်ဒီဩဝါဒနဲ့ကြွေးထဆင့်ကြွေးကြော်အတန်ပြုတ်လိုက်ခြင်းပဲဖြစ်ပါတယ်ဒါကြောင့်နာဆင်သူညီကိုမောင်နှမတွေအားလုံးဒီနှစ်သစ်မှာနော်ခင်ဇူးလာမဲ့လမ်းတော်ကိုတနေ့နဲ့တနေ့ပို့ပြတော့တိုးရပြင်ဆင်နိုင်ကြပါစေအခုနပြောတဲ့ခွက်ဖလားထဲမှာပြစ်နေတဲ့ဒီအပြစ်တွေကိုသွန်ချပြီးတဲ့နောက်နောင်တတန်ဝေကနဲ့ဆေးကြောပြီးတဲ့နောက်သုတ်တင်ပြီးတဲ့နောက်ဝိညာဉ်တော်နဲ့ပြည့်ဝတဲ့ကျေးဇူးတော်နဲ့ပြည့်ဝတဲ့ခွက်ဖလားတွေကိုရယူပန်ဆိုင်နိုင်ကြပါစေလို့ဆန္ဒပြုရင်းနဲ့ဖျားသခင်တင်းတို့တယောက်စီကိုအကောင်းကြီးမင်္ဂလာပေးတော်မူပါစေလို့ဆုတောင်းပေးပါရစေ။